မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဘရက်ဆွန်ခွန်ဟာမနက်ဖြန်ဂျွန်လ29ရက်နေ့ကနေနောက်လ3ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။ခီးစဉ်အတွင်းပုဂံမှာလုံမဲ့ဒေတာရင်းအစည်းအဝေးကိုတက်ရောက်ဖို့ရှိသလိုအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေလည်းဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမယင်ချင်းနိုင်ငံကပြောပြပေးမှာပါရှင်
။မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဘရက်ဆော့ခွန်ရဲ့မြန်မာခီးစဉ်ဟာမနက်ဖြန်မှာစတင်မှာပါဒီခီးစဉ်ဟာဇွန်လ29ရက်ကနေဇူလိုင်လ3ရက်ထိကြာမြင့်မှာဖြစ်ပါတယ်အထူးတန်တမန်ဟာနိုင်ငံရေးပါတီတွေတိုင်းဒေသနဲ့နိုင်ငံတချို့နဲ့တွေ့ဆုံဖို့ရှိပြီးပုဂံဒေတာမှလုံမဲ့မဲခေါင်လန်ချန်းဒေတာရင်းဆွေးနွေးပွဲတစ်ခုကိုပါတက်ရောက်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်ဒီမှာတော့ရောက်ပြီးရင်ကျွန်တော်ဒီနောက်တနေ့မှာတော့ဒီနိုင်ငံသားရေးဝင်ကြီးတို့တွေ့ပုံတဲ့နဲ့ကျွန်တော်တို့ဖူးအောင်တွေ့ရမယ်။အဲဒီမှာပဲနိုင်ငံတော်ကောင်စီဥက္ကဋ္ဌနဲ့ဘုံကြီးရုံးနဲ့လည်းတွေ့ဖို့များပါပဲ။နောက်တစ်ရက်ဒီမှာတော့အာဆီယံအလက်ကျဥက္ကဋ္ဌကျွန်တော်ကကျွန်တော်တို့တောင်းဆိုထားတဲ့အတိုင်းမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ဒီမှာအာဆီယံအာဆီယံအင်ဘွိုင်းနဲ့ပါဖို့ပေါ့လေ။အဲကျွန်တော်တွေ့ချင်းတွေ့တတ်တဲ့တိုင်းသားလက်နက်ကိုင်ဆွဲဖီကိုကလေးတွေရတွေ့ဖို့ရှိပါမယ်အပြင်တော့ကျွန်တော်တို့အဲတချို့သောနိုင်ငံကြီးပါတီတွေဆက်တွေ့ဖို့ရှိပါမယ်အဲသုံးရက်နေ့ဒီမှာတော့မှန်ပါတယ်သုံးရက်နေ့ကတော့ကျွန်တော်တို့ကမဲထောင်လန်ချန်စီဝေးပကံမှာရှိပါတယ်ပကံမှာရှိတော့အဲ့ဒီကိုသွားပြီးဟိုဆွမ်းလာလိုက်မှာနော
်တွေ့ဆုံမဲ့နိုင်ငံကြီးပါတီတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အမည်တွေအပြင်သူ့ခီးစဉ်အသေးစိတ်ကိုလည်းလုံခြုံရေးအရာမထုတ်ပြန်သေးပါဘူးအခုခီးစဉ်ဟာအထူးတန်ရဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်အတွင်းမြန်မာအရေးအာဆီယံခေါင်းဆောင်တွေကြားရထားတဲ့ဘုံသဘောတူညီချက်အထမြောက်ရေးဆောင်ရွက်တဲ့အပိုင်းမှာတိုးတက်မှုအခြေအနေနောက်ဖနွန်ပင်မြို့မှာပြီးခဲ့တဲ့မေလဇန်းတုန်းကကျင်းပခဲ့တဲ့မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာတိုင်ပင်ဆွေးနွေးမှုအစည်းအဝေးရလဒ်တွေကိစ္စကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့ကမ္ဘောဒီးယားဘက်ကရောစစ်ကောင်စီဘက်ကပါထုတ်ပြန်ပြောဆိုထားပါတယ်။အာဆီယံဘက်ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်မှာမြန်မာအရေးငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့သက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရနိုင်ရေးလည်းပါဝင်ပါတယ်။ဒီအချက်ကြောင့်အထူးတန်ဘက်ကသူ့ခီးစဉ်တွေမှာမြန်မာဒီမိုကရေစီရေးကောင်းဆောင်တောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ဖို့တောင်းထားပါတယ်။စစ်ကောင်စီဘက်ကတော့အရင်အခောက်သဘောထားအတိုင်းတွေ့ဆုံခွင့်ပေးဖို့မရှိဘူးလို့ VOA ကတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်တို့ပြောပြီးကြအတိုင်းပါပဲ။တရားဥပဒေနဲ့ရင်ဆိုင်ရတဲ့နဲ့ကျွန်တော်တို့ဥပဒေရရင်ခံထားတဲ့အင်းသားနဲ့တွေ့ဆုံသွားတော့ကန့်သတ်ချက်ရှိမှာဖြစ်ပါတယ
်။ပြီးခဲ့တဲ့အာဆီယံအထူးတန်ရဲ့ပထမအကြိမ်မြန်မာခီးစဉ်မှာရလက်ကောင်းတွေထူးထူးခြားခြားမရှိခဲ့ပါဘူး။အခုဒုတိယအခောက်မှာတော့အရင်ကထက်တော့လက်စုပ်လက်ကင်ရလက်တစ်ခုရဖို့မျှော်လင့်နေလို့မြမအရေးလေးလာသူဒေါက်တာခေဇော်ဝင်းက VOE ကိုပြောပါတယ
်။ခုစကလာတဲ့အခောက်ကျင်းလဲတန့်ရှင်ကြည့်ရင်ဒီရောဂါနည်းနည်းလေးကိုပြီးတော့ဒီရလက်ကဟိုလက်စုပ်လက်ကင်ဖြစ်လာတယ်ပေါ့လေ။အဲတော့စိတ်တော်လဲခမညာတောင်းလဲဆက်ရှင်ပြောမယ်နော်။ဒီအာရှဆွဲပို့ပြီးတော့လုံးဖြစ်နေလို့တော့ဖြစ်ပါလေ။
အာဆီယံအထူးတန်ဟာဒေါန်ဆန်းစုကြည်ကိုတွေးခွင့်ပေးဖို့အပြင်ကာယကံရှင်ရဲ့အသက်အရွယ်နဲ့ကျန်းမာရေးကိုထောက်ရှုပြီးလက်ရှိထိန်းသိမ်းထားတဲ့နေပြည်တော်အချုပ်ထောင်ကနေအရင်ထိန်းသိမ်းထားတဲ့နေရာကိုပြန်ပို့ဖို့စစ်ကောင်စီကိုမနေ့ကပဲတိုက်တွန်းထားပါတယ်